မြန်မာနေနဲ့အာဆီယံဘုံသဘောတူညီချက်၅ချက်ကိုလက်တွေ့လှုပ်ဆောင်ဖို့အထူးအရေးကြီးကြောင်းအာဆီယံနိုင်ငံသားရေးဝန်ကြီးတွေကပြောလိုက်ပါတယ်။အာဆီယံ၈တောင်အရှာနိုင်ငံများအဖွဲ့နိုင်ငံသားရေးဝန်ကြီးတွေရဲ့နှစ်ရက်တာအစည်းအဝေးအပြီးဒီနေ့မှာပဲလက်ရှိဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမဆူဒီကဒီသဘောတူညီချက်အစီအစဉ်ရဲ့အရေးပါပုံကိုအခုလိုပြောလိုက်တာပါ
။ This plan is very important for ASEAN in particular the chair.
ဒီစီဇန်ကအာဆီယံအတွက်အလွန်ကိုအရေးကြီးပါတယ်အထူးသဖြင့်အာဆီယံဥက္ကဋ္ဌအတွက်ပါဘာလို့လဲဆိုတော့မြန်မာနိုင်ငံရဲ့ဖြစ်ပျက်နေတာတွေကိုအားလုံးသဘောတူထားတဲ့နည်းလမ်းတွေနဲ့ဖြေရှင်းဖို့လမ်းညွှန်ချက်ဖြစ်နေလို့ပါဒါကအာဆီယံဘုံသဘောတူညီချက်၅ချက်ကိုအကောင့်ထဲပေါ်ဖို့အာဆီယံဖွဲ့ဝင်တွေကြားခိုင်မာတဲ့အားကောင်းတဲ့ညီညွတ်မှုကိုလည်းပြသနေတာပါလို့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးမဆူရီကပြောတော်တာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်နှစ်ကမြန်မာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုယ်တိုင်တက်ခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာသဘောတူခဲ့တဲ့အကြမ်းဖက်မှုတွေဆော့လျှော့ချရေးပါဝင်ဒီဘုံသဘောတူညီချက်အစီအစဉ်၅ချက်ကိုမြန်မာနိုင်ငံရဲ့အကြက်တဲ့အဆုံးသတ်နိုင်ဖို့နီလန်းဖော်ဆောင်မှုဖြစ်အာဆီယံကသတ်မှတ်ခဲ့တာပါဒီသတင်းပတ်အစောပိုင်းတုန်းကလည်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကမြန်မာစစ်ကောင်စီခေါင်းဆောင်တွေနဲ့တွေ့ပြီးတော့အင်ဒိုနီးရှားဒီမိုကရေစီအပြောင်းအလဲအောင်မြင်မှုမျှဝေပေးရည်ဒီအပြောင်းအလဲမှာပါဝင်ခဲ့တဲ့ဗိုလ်ချုပ်ကြီးတဦးကိုအမြန်ဆေးလွှတ်ဖို့ရှိတယ်လို့ပြောထားပါတယ်ခင်ဗျာ